ဩစတြေးလျနိုင်ငံမှာကျင်းပနေတဲ့အာဆီယံဩစတြေးလျထိပ်တည်ညီလာခံမစတင်ခင် AI ခေါ်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးနဲ့အခြားလူ့အခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကအာဆီယံဒေသတွင်းဆိုးရွားနေတဲ့ရိုဟင်ဂျာအရေးကိစ္စအပေါ်မီးမောင်းထိုးပြနိုင်မှုနဲ့မြန်မာအစိုးရကိုနိုင်ငံတကာကဖိအားပေးရေးတောင်းဆိုဖို့မတ်လ16ရက်တောက်ကြနေဒီကနေ့မှာပဲဆစ်ဒနီမြို့မှာဆန္ဒပြတောင်းဆိုခဲ့ကြပါတယ်ဒီအခြေအနေကိုဆက်ပြီးတင်ပြချင်ပါတယ်အစိုးရအာရှနိုင်ငံများအပြင်အာဆီယံနဲ့ဩစတြေးလျနိုင်ငံတို့ကြားဒီနေ့မှာစတင်လိုက်တဲ့၃ရက်ကြာထိပ်သီးညီလာခံမှာအာဆီယံဒေသတွင်းဆွေးနွေးနေတဲ့လူအခွင့်အရေးအခြေအနေတွေပေါ်အထူးသဖြင့်ရိုဟင်ဂျာတွေအခွင့်အရေးချိုးဖောက်ခံနေရတာကိုမီးမောင်းထိုးဆွေးနွေးပြကြဖို့နဲ့ရခိုင်ရေးကောင်းမွန်တဲ့လူဆောင်ချက်တွေပေါ်လာအောင်မြန်မာအစိုးရကိုနိုင်ငံတကာကဖိအားတွေတိုးပေးလာဖို့ဆိုပြီးဆစ်ဒနီမြို့စစ်ကမ်းမှာ AI အဖွဲ့အပါအဝင်အခြားလူအခွင့်အရေးလှုပ်ရှားသူတွေကတောင်းဆိုဆန္ဒပြခဲ့ကြတာပါဒီလိုဆန္ဒပြရတာနဲ့ပတ်သက်လို့လန်ဒန် AI ရုံးချုပ်ကပြောခွင့်ရပုဂ္ဂိုလ် Olaf Blomqvist ကရှင်းပြပါတယ
် It's an opportunity to really discuss human rights in the region and one of the biggest human rights crises is facing Asia what's happening to the Rohingya in Myanmar we from Amnesty International want to see
ဩစတြေးလျနဲ့အာဆီယံနိုင်ငံခေါင်းဆောင်တွေကြောင့်ဆင်နီမျိုးမှာကျင်းပမယ့်ညီလာခံကဒေသတွင်းကလူခွင့်အခြေအနေတွေကိုဆွေးနွေးဖို့အခွင့်အရေးတစ်ခုဖြစ်ပါတယ်။ကမ္ဘာပေါ်ကအကြီးမားဆုံးလူခွင့်ချိုးဖောက်မှုကြီးတွေကတစ်ခုကတော့အာဆဒေသမှာဖြစ်ပြီးမြန်မာနိုင်ငံကဝန်ကြီးတွေပေါ်ကျူးလွန်နေတာဖြစ်ပါတယ်။ကျွန်တော် AI အဖွဲ့ကြီးအနေနဲ့တွေ့ကြတာကတော့ဒီဆွေးနွေးပွဲကိုတက်ရောက်လာတဲ့ကမ္ဘာခေါင်းဆောင်တွေအနေနဲ့ဝန်ကြီးပြဿနာကိုဆွေးနွေးပြီးဝန်ကြီးတွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားနေကြတာတွေကိုရပ်တန့်သွားကောင်းဆန်းစုကြည်နဲ့မြန်မာဆွေရကိုပြားပေးစေချင်ပါတယ်။အာဆီယံနဲ့ဩစတြေးလျဒေသဆွေးနွေးပွဲကိုတက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကောင်းဆန်းစုကြည်ဟာမတ်လ16ရက်ဒီကနေ့ညနေ 4:00 လောက်မှာရန်ကုန်မြို့ကနေထွက်ခွာသွားပြီးဒီသတင်းပတ်ကုန်ကျင်းပမဲ့ဆွေးနွေးပွဲတွေကိုတက်ရောက်မှာဖြစ်ပါတယ်။ကောင်းဆန်းစုကြည်နဲ့အတူအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်နဲ့အခြားတာဝန်ရှိသူတွေလိုက်ပါသွားကြပါတယ်။ကောင်းဆန်းစုကြည်တက်ရောက်မဲ့၃ရက်ကြာထိပ်သီးညီလာခံအတွင်းရခိုင်အရေးနဲ့ပတ်သက်လို့ဆွေးနွေးသွားမယ့်အကြောင်းဩစတြေးလျဝန်ကြီးချုပ်မယ်ကွန်ထမ်းဘူးကပြောပါတယ်။စီးပွားရေးမဟာဗျူဟာရေးနဲ့လူအခွင့်အရေးကိစ္စတွေကိုဆွေးနွေးရမှာမြန်မာနိုင်ငံရခိုင်ပြည်နယ်အရေးကိုထည့်သွင်းဆွေးနွေးမှာဖြစ်တယ်လို့မြန်မာအစိုးရရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံရမှာလဲဆွေးနွေးသွားမှာဖြစ်တဲ့အကြောင်းဩစတြေးလျဝန်ကြီးချုပ်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂုတ်လတည်းတကြော့ပြန်ဖြစ်လာတဲ့ပြည်သူ့ပြစ်ခတ်တွေကြောင့်အင်းနီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခတွေတိမ့်နေချီထွက်ပြေးခဲ့ရတဲ့အထိဒေသတွင်းပြဿနာတစ်ခုအဖြစ်ကြီးထွားလာနေတာကြောင့်စစ်တမီမျိုးကထိပ်သီးညီလာခံမှာမြန်မာအစိုးရဘော်ဖီအားပေးပြောဆိုဖို့ကိုလူအခွင့်အရေးလှုပ်ရှားသူတွေကတောင်းဆိုနေကြပါတယ် Human Rights Watch လူအခွင့်အရေးအဖွဲ့ကလည်းမြန်မာနိုင်ငံအပါအဝင်အာဆီယံအဖွဲ့ဝင်တွေရဲ့လူအခွင့်အရေးပြဿနာတွေနဲ့ပတ်သက်လို့ဩစတြေးလျအစိုးရကဖီအားပေးပြောဆိုဖို့ကိုလည်းတိုက်တွန်းထားပါတယ်ဒီထိပ်သီးညီလာခံအတွင်းဒေသတွင်းကလူအခွင့်အရေးပြဿနာတွေနဲ့ကြုံနေရတဲ့မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတို့ကိုဒီထိပ်သီးညီလာခံကိုဖိတ်ကြားခဲ့တဲ့အတွက်လဲဩစတြေးလျအစိုးရဘော်လူအခွင့်အရေးလှုပ်ရှားသူတွေကဝေဖန်နေကြတာပါဒါပေမဲ့လည်းမြန်မာနိုင်ငံအပါအဝင်လူအခွင့်အရေးပြဿနာကြုံနေရတဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကိုထိတွေ့ဆက်ဆံစီယုံသိမ်းသွင်းတဲ့နှီးမျိုးကသာအကျိုးများနိုင်မှာဖြစ်ကြောင်းဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီဘီရှော့ကတုံ့ပြန်ပြောဆိုခဲ့ပါတယ်ခင်ဗျာ